မင်္ဂလာပါတော့ရရှိများရှင်ကျမတင်ကီထိုက်ပါတောင်ပြုတ်ပင်လယ်တွင်မှတရုတ်စစ်တပ်ကရေရက်အခြေစိုက်စခန်းကိုတိုးချဲ့ထားပါတယ်ဒါဆိုရင်နိုင်ငံ၅ခုနဲ့ပိုင်ဆိုင်မှုအငင်းပွားနေပြီးအမေရိကန်ကအနီးကပ်စောင့်ကြည့်နေတဲ့တောင်ပြုတ်ပင်လယ်ပြင်ရဲ့မဟာဗျူဟာမြောက်ရေပြင်မှာတရုတ်စစ်တပ်အတွက်ပိုပြီးလှုပ်ရှားဖို့အခွင့်သာသွားစေတယ်လို့သုံးသပ်သူတွေကရှုမြင်ကြပါတယ်ထိုင်ဝမ်မြို့တော်တိုက်ပေကနေ Rob Jennings ပေးပို့တဲ့သတင်းဆောင်ပါကိုပြောပြပေးပါမယ်ရှင်။ဟိုင်နန်ကျွန်းကယူလီရေတပ်အခြေစိုက်စခန်းကိုအရင်ကတမယိုးချာရေငုပ်သင်္ဘောထားရှိရာအဖြစ်ကနေပြီးခဲ့တဲ့နှစ်လောက်အတွင်းကဆလို့နျူကလ িয়ার စွမ်းအင်သုံးရေငုပ်သင်္ဘောတွေထားရှိရာအဖြစ်တရုတ်ရေတပ်ကတိုးချဲ့တယ်လို့စစ်ဖက်သတင်းနေစူးစီးတင်ပြတဲ့ globalsecurity.org ကဖော်ပြပါတယ်။ရေငုပ်သင်္ဘော16ဆင်းစိုက်ကပ်နိုင်တဲ့229မီတာရှိတဲ့တံတားလေးစင်းရှိတယ်လို့လဲအဲ့ဒီ website ကပြောပါတယ်။ယူလင်ခြေဆိုင်စခန်းမှာဓမ္မမဟုတ်လဲစခန်းအနီးမှာလေရင်တင်သင်္ဘောတွေနဲ့အဝေးရင်ကိရိယာတွေလည်းရှိနိုင်တယ်လို့သုံးသပ်သူတွေကရောနောက် globalsecurity.org ကပါပြောဆိုထားပါတယ်။ထိုင်ဝမ်တန်ကန်တက္ကသိုလ်ကမဟာဗျူဟာလေ့လာရေးဆိုင်ရာပါမောက်ခအလက်ဇန်ဒါဟောင်းကအခုလိုသုံးသပ်ပါတယ်။
It's going to be a kind of
shit and I got ကိုမျောတွေးပြီးတော့ဆောက်လုပ်ထားတာမျိုးပါအချိန်ယူရပါတယ်ကိရိယာတွေလည်းအစုံလင်နဲ့အလုံးလည်းတိဆောက်ထားပြီးအဆင်းသင့်ဖြစ်နေပုံမှာဆက်ပြီးလဲအကောင့်ထဲပေါ်နေပါတယ်လို့သူကပြောပါတယ်ရေတဲ့အခြေဆိုင်စခန်းတိုးချဲ့မှုကြောင့်တရုတ်အနေနဲ့ပိုက်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်တွင်းမှာပိုပြီးဝင်ရောက်လှုပ်ရှားခွင့်ရရှိပါတယ်တခြားနိုင်ငံတွေနဲ့အငင်းပွားနေတဲ့ရေပြင်မှာတရုတ်ကမ်းခြေဆောင်တပ်တွေနဲ့ရေတပ်ကဝင်ထွက်သွားလာနေတယ်လို့သုံးသပ်သူတွေကယုံကြည်ထားပါတယ်။ Paracel နဲ့ Spratly ကျွန်းစုတွေကတရုတ်ထိမ်းချုပ်တဲ့ကျွန်းတွေအနီးမှာသင်္ဘောတွေချထားပြီးတောင်တရုတ်ပင်လယ်ပြင်ရဲ့မြောက်ဖက်အစွန်းဆုံးဘက်ကရေတပ်အခြေစိုက်စခန်းကနေတခြားနိုင်ငံတွေရဲ့စီးရီးလေ့ကျင့်မှုတွေနဲ့လှုပ်ရှားမှုတွေကိုတရုတ်ရေတပ်ကအနီးကပ်စောင့်ကြည့်နိုင်တယ်လို့လည်းသုံးသပ်သူတွေကယူဆပါတယ်။ဝါရှင်တန်ကမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန Asia Maritime Transparency Initiative ရဲ့ညွှန်ကြားရေးမှူး Gregory Poling ကအခုလိုပြောပါတယ်။That's the base of the တရုတ်ဟိုင်နန်ပြည်နယ်ရဲ့အရှေ့တောင်ဘက်ကီလိုမီတာ340กว่าကကျွန်းငယ်130နဲ့ဖွဲ့စည်းထားတဲ့ပါရာဆယ်ကျွန်းစုကိုတရုတ်ကထိန်းချုပ်ထားတာဖြစ်ပြီးဗီယက်နမ်နဲ့မကြာခဏအခြေတည်ဖြစ်နေတာပါတရုတ်ရဲ့တခြားဝေးလံတဲ့ရေတပ်စခန်းတွေအတွေ့ယူလင်ရေတပ်အခြေစိုက်စခန်းကတာထွက်နေရာဖြစ်မယ်လို့လဲစင်ကာပူနိုင်ငံ Technological တက္ကသိုလ်ကရေချောင်းလုံခြုံရေးသုတေသနပညာရှင် Colin Cock ကပြောပါတယ်
We have not yet seen a real permanent
လက်တွေ့တက်ချထားမှုကိုမတွေ့ရသေးပါဘူးဒါကိုကြည့်ရင်ဟိုင်နန်ကအခြေစိုက်စခန်းတွေလိုမျိုးအနာဂတ်အခြေစိုက်စခန်းတွေဟာပိုပြီးအရေးပါတဲ့ဂျားစခန်းတွေဖြစ်လာနိုင်ပါတယ်ယူလီရေတပ်အခြေစိုက်စခန်းကိုအနာဂတ်မှာလေရင်တင်သင်္ဘောတွေအတွက်အထူးပြုပုံစံချတိဆောက်ထားတဲ့ပုံရှိတယ်လို့လဲထိုင်ဝမ်တန်ကန်တက္ကသိုလ်ကမဟာဗျူဟာလေ့လာရေးဆရာပါမောက်ခအလက်ဇန္ဒားဟောင်းကယူဆပါတယ်။တောင်တရုတ်ပင်လယ်ပြင်အရေးကိုအလေးထားပြီးတရုတ်ပြည်တွင်းလို့ပထမဆုံးလေရင်တင်သင်္ဘောရှန်တောင်းကိုတောင်ပိုင်းကုတ်ကဲရေးဌာနရဲ့ဒေတာတွင်းမှာထားရှိမယ်လို့လဲတရုတ်အစိုးရအာဘော Global Times ကအောက်တိုဘာလအတွင်းကဖော်ပြထားပါတယ်ရှင်။